Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတရှိများရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2029ဒီဇင်ဘာလ18ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတိုမီတာ1925 30နဲ့လိုင်းလာမီတာ190လောက်ကနေထုတ်လွှင့်ပေးနေပါမယ်ရှင်ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တရသတင်းတွေကိုတင်ပြသွားမှာပါမော်ဒါနာကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ရဲ့အထူးအကြံပေးကုမ္ပဏီကကြာရာပတိနေ့မှာထောက်ခံအတည်ပြုပေးခဲ့ပါတယ်ဒီကိတဲ့တပတ်က Pfizer နဲ့မိတ်ဖက် BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးတွေအတည်ပြုလိုက်ပြီးတပတ်အကြာမှာတခြားလွတ်လပ်တဲ့ကုမ္ပဏီအဖွဲ့ဝင်တွေ9နိုင်ကြအောင်ဆွေးနွေးပြီးမှမော်ဒါနာရဲ့ကာကွယ်ဆေးတွေကိုထောက်ခံခဲ့တာပါFDA agency ဘက်ကထိကာကွယ်ဆေးကိုအမြန်ဆုံးအတည်ပြုပေးမှာဖြစ်ပြီးအစောဆုံးတောက်ကြနေတောင်ဖြစ်နိုင်တယ်လို့ agency အကြီးအကဲ Steven Hung ကကြားရပေးနေမှာပြောပါတယ်။မော်ဒါနာကာကွယ်ဆေးအတည်ပြုချက်ထွက်လာတာနဲ့ဆေးအလုံးရဲ့6တန်နေပါဖြန့်ဖြူသွားမှာဖြစ်ပြီးတော့ကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေကတက်ကြီးရွယ်အုပ်တွေကိုအရင်ဆုံးထုတ်ပေးဖို့စီစဉ်ထားပါတယ်။ပြည်ခရတဲ့ဘက်ကတော့ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့အကြံပေးကော်မတီရဲ့ထောက်ခံချက်ထွက်လာပြီးနောက်တနေ့မှာပဲ FDA agency ရဲ့အတည်ပြုချက်ထွက်လာတာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုတော့အမေရိကန်နိုင်ငံသားဝန်ဖြန့်ဖြူပေးနေပါတယ်။ Pfizer ရဲ့ကာကွယ်ဆေးတစ်ပလင်းမှာ5ချိန်စာထိုးပေးနိုင်တဲ့ဆေးပမာဏပါဝင်ပြီးတချို့ဆေးလုံးတွေမှာတော့6ချိန်9ချိန်ထိထိုးပေးနိုင်လောက်အောင်ဆေးပမာဏတွေပါဝင်တယ်လို့ဆေးဝန်ထမ်းတွေကပြောပါတယ်။အဲ့ဒီလိုပုံနေတဲ့ဆေးတွေကိုဘလို့အသုံးပြုရမလဲဆိုရဲဆေးကုမ္ပဏီနဲ့ဆေးဝါးထိုင်နေရဌာနရဲ့ညွှန်ကြားချက်မပါတဲ့အတွက်စွန့်ပစ်နေတဲ့ပြည်ထောင်စုကလည်း FDA လို့ဒီလိုမျိုးပုံနေတဲ့ဆေးတွေကိုကြာတာပြင်းနေမှာပဲနောက်လူတယောက်ကိုထိုးပေးလာတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလာနဲ့ချီထိန်းချုပ်ထားနိုင်ခဲ့တဲ့ထိုင်းနိုင်ငံမှာကမ္ဘာလက်ခီးတွားတွေကိုပြောင်းဝင်ခွင့်ပြုလိုက်တဲ့အချိန်မှာပဲပိုကူးခံရတဲ့ဒေသခံလေးဦးတွေ့ရှိခဲ့ကြောင်းထိုင်းတာဝန်ရှိသူတွေတောက်ကြနေမှာပြောပါရယ်။ဆမုဆာခွန်အရမှာငါးပုစုံနဲ့ရောင်းတဲ့အသက်69နှစ်အရွယ်အမျိုးသမီးတယောက်စီမှာပိုကူးခံရပြီးတော့သူ့မိသားစုဝင်၃ဦးမှလည်းပိုကူးခံရတာကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့တယ်လို့ထိုင်းကျန်းမာရေးအစိုးရအရာရှိဆပ်ဖွန်အမီဆယာဝွန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြပခီတော်ရဆွေမရှိတဲ့အဲ့ဒီအမျိုးသမီးနဲ့ထိတွေ့ခဲ့သူလူပေါင်း165ဦးတို့ကိုလည်းပိုးစစ်ဆေးထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာတော့ကြာတာပတင်းနေမှာပိုးကုသူအသစ်12ဦးတွေ့ရှိခဲ့တယ်လို့တရုတ်ကျန်းမာရေးကော်မရှင်ကတောက်ကြားနေမှာပြောပါရယ်။ဒီရောဂါနဲ့သေဆုံးသူရှိတဲ့သတင်းတော့ထွက်မလာသေးပါဘူး။ဒီထက်က12ဦးကပြပကဝန်လာသူတွေစီကဖြစ်ပြီး2ဦးကတော့ပြည်တွင်းမှာကူးစက်ခံရတာပါ။တရုတ်နိုင်ငံမှာကြာတာပတင်းနေ့အထိပြပကနေပိုးကုခံရသူစုစုပေါင်း4000ကျော်ရှိပြီးတော့3800ကျော်ကတော့တက်တာပြတ်ကွင်းသွားလို့ဆေးရုံကဆင်းသွားပြီလို့ပြောပါရယ်။ကျန်နေတဲ့သူတွေထဲမှာ6ဦးကတော့ယောဂါပြင်နာနယ်လို့လဲဆိုပါတယ်။ဟောင်ကောင်မှာတော့ပိုကူခံရသူ 8,000 နီးပါးထဲမှာ 125 ဦးသေဆုံးပြီးတက်တာပြောက်ကွင်းသွားလို့ 6,500 ကျော်ပါတယ်။မကာအိုမှာတော့ပိုကူသူ 46 ဦးစလုံးတက်တာပြောက်ကွင်းသွားပါပြီ။ထိုင်ဝမ်မှာတော့ပိုကူသူ 959 ဦးထဲမှာ 9 ဦးသေဆုံးပြီးတော့ 616 ဦးတက်တာပြောက်ကွင်းသွားပြီဖြစ်ပါတယ်။COVID-19 ရောဂါကကွယ်ဆေးထိုးပေးတဲ့သူတွေထဲမှာရွှေ့ပြောင်းအခြေချသူတွေကိုလည်းထည့်သွင်းဖို့လိုတယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM အကြီးအကဲကပြောလိုက်ပါတယ်
။ It's the responsibility of governments to guarantee that all that are present in their own territory, whether they are national
ရွှေ့ပြောင်းအခြေချသူတွေနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူတို့ရဲ့တရားဝင်ဖြစ်မှုအနေထားကိုမကြည့်ဘဲ COVID ကကွယ်ဆေးထိုးနိုင်အောင်လုပ်ပေးဖို့ကသက်ဆိုင်ရာတိုင်းပြည်ကအစိုးရရဲ့တာဝန်ဖြစ်တယ်လို့ IOM အကြီးအကဲအန်တိုနီယိုဗီတိုရီနိုကပြောပါတယ်လူတယောက်စီမှာပိုးရှိနေရင်ဘသူအတွက်မှစိတ်မချရဘူးလို့လေဒီဇင်ဘာ18ရက်နေ့မှာကြေရောက်တဲ့အပိပိဆိုင်ရာရှေ့ပြောင်းအခြေချသူများနေ့မတိုင်ခင်မှာရယူထားတဲ့ဗီဒီယိုထက်မှာ IOM အကြီးအကဲကတိုက်တွန်းပြောဆိုထားတာပါကာယောဂါကြောင့်ကတ္တသားမြစ်ချက်တွေချမှတ်ထားတာနဲ့စပိတ်တာတွေကြောင့်ကဘာတော်ကရွှေပြောင်းအခြေချသူ3တန်းလောက်သူတို့ရောက်တဲ့အရက်မှာတောင်းတင်ပြီးတော့အားကိုးရမယ်ဖြစ်နေကြတယ်လို့လည်းပြောပါတယ်ကဘာတော်ရွှေပြောင်းအခြေချသူ282တန်းထဲကအမျိုးသမီးတွေကတဝက်နေပါရှိမယ်လို့လည်း IOM ကခန့်မှန်းချပါတယ်။ဘလို့အကြောင်းရင်းနဲ့မဆိုတခြားနိုင်ငံတစ်ခုစီပြောင်းရွှေ့သွားသူအလုံးကိုရွှေပြောင်းအခြေချသူအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။အများစုကတော့စီးပွားရေးအခွင့်အလမ်းတွေရဖို့ရွှေ့ပြောင်းကြတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမတိုက်ခင်သတင်းသူသတင်းမားတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကသတင်းမားတွေဆိုပြီးဆွဆွဲခံရတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ပြီးခဲ့တဲ့တစ်ပတ်မှကြေညာခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့ငားရက်သားချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံတွေတော့အခုလှုပ်ဆောင်ချက်ကအကျုံးမဝင်ပါဘူး။မြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတော့သတင်းသူသတင်းမားတွေကြည်ကြဲပြပြထွက်ပေါ်နေတာပါ။ Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာသတင်းသူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့ဓာတ်လူညင်းမြမဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါရယ်။
န်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဗီယိုအမေရိကန်တန်ရဲ့တောက်တန်ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးနာဆင်ကြရပါမယ်ရှင်ကျမခွားညိုပါအမေရိကန်ဒေါ်လာတန်1000နီးပါးရှိတဲ့ COVID-19 ဆိုင်ရာရေးပေါ်အကူအညီပေးအစီအစဉ်နောက်တစ်ခုကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကနေတည်ပြုရေးကိစ္စမှာကြံနေသေးတဲ့အတားအဆီးတချို့ကိုကျော်လွှားဖို့အတွက်ဆက်ဆံညှိနှိုင်းသူတွေအချိန်လူအလုံးလုံးနေကြပါတယ်။ဒီအတားအဆီးတွေကြောင့်သတင်းပတ်ကုံမှာပါလွှတ်တော်အစည်းအဝေးတွေဆက်လုပ်ရဖို့တည်ကြသလောက်ရှိနေပါတယ်။ဒါကြောင့်လဲဒီသတင်းပတ်ကုံမှာအစိုးရလုပ်ငန်းတွေရပ်တန့်သွားမဲ့အခြေအနေရှိနေတော့မယ်လို့ထိတ်တန့်လွှတ်တော်အမတ်တယောက်ကသတိပေးထားပါတယ်။ဒါပေမဲ့လည်းဒီတားစီတွေကြောင့်တော့ဥပဒေအတည်ပြုနိုင်ရေးလမ်းကြောင်းလွဲသွားမှာမဟုတ်ဘူးလို့အားလုံးကမျှော်လင့်ထားကြပုံရပါတယ်။အပြင်းထန်ဆွေးနွေးညှိနှိုင်းခဲ့ကြရတဲ့အရေးပေါ်ရန်ပုံငွေအစီအစဉ်တွေကအဓိကကျတဲ့အစိတ်အပိုင်းတွေမှာသဘောတူညီချက်ရထားပြီးကြပုံရှိပါတယ်။ဒီထဲမှာစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးဖို့ရန်ပုံငွေဒေါ်လာဘီလီယံ300ကျော်အလုပ်လက်မဲ့တွေအတွက်ဖက်ဒရယ်အစိုးရရဲ့အကူအညီဖြင့်သတင်းတစ်ပတ်ကိုဒေါ်လာ300ပေးဖို့မကြခင်တက်တန်းကုန်တော့မှပြည်နယ်တွေအတွက်ခံစား권နေတက်တန်းတို့ဖို့လူထောက်ချင်းစီအတွက်တလုံးတစ်ခဲတဲ့အကူအညီငွေဒေါ်လာ600ပေးဖို့ကိုဗစ်ကာကွယ်ဆေးဖြန့်ဖြူးဖို့ရန်ပုံငွေအိမ်ငှားတွေကျောင်းတွေစားတိုင်းလုပ်ငန်းနဲ့စားနပ်ရိက္ခာအကူအညီလိုအပ်နေသူတွေအတွက်ရန်ပုံငွေစားတာတွေပါဝင်ပါတယ်ရှင်ရုရှားနိုင်ငံရဲ့ Sputnik V ကိုဗစ်ကာကွယ်ဆေးတန်း300လောက်ကို၈နှစ်ကြာရင်အိန္ဒိယကာကွယ်ဆေးထုတ်လုပ်ငန်းကနေထုတ်လုပ်ပေးမယ်လို့ရုရှားတာဝန်ရှိသူတယောက်ကိုကိုကပြီးရုရှားအစိုးရပိုင်း Test သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြပါတယ်။အိန္ဒိယကာကွယ်ဆေးထုတ်ကုမ္ပဏီတွေနဲ့သဘောတူညီချက်တွေထပ်ပြီးချုပ်ဆိုလိုက်တာနဲ့အမျှထုတ်မဲ့ဆေးအရေးအတွက်ကလည်းအရင်ကသိထားရတဲ့သုံးစနီးပါးပုံများလာတာပါ။အိန္ဒိယမှာထုတ်တဲ့ Sputnik V ကာကွယ်ဆေးပထမတုပ်ကိုရုရှားမှာစမ်းသပ်နေပြီလို့ကာကွယ်ရေးဆိုင်ရာရုရှားထိပ်တန်းတာဝန်ရှိသူပြောထားတဲ့ Test သတင်းဌာနရဲ့သတင်းကို New Delhi မြို့တော်မှာရှိတဲ့ရုရှားတန်ယုံက Twitter မှာပြန်တင်ပါတယ်။အိန္ဒိယကုမ္ပဏီကြီး၄ခုနဲ့သဘောတူထားပြီးဖြစ်ကြောင်းနဲ့ရုရှားအတွက်ကာကွယ်ဆေးအလုံးပေါင်းတန်း300လောက်ကိုအိန္ဒိယမှာထုတ်မှာဖြစ်တဲ့အကြောင်းရုရှားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဌာန RDIF ရဲ့အကြီးအကဲကရုစီးယား24 TV သတင်းဌာနကိုပြောတယ်လို့ Test သတင်းမှာဖော်ပြပါဗျ။အိန္ဒိယနိုင်ငံဟာကမ္ဘာမှာကာကွယ်ဆေးထုတ်လုပ်မှုအကြီးဆုံးနိုင်ငံဖြစ်ပါတယ်။အခုဆိုရင်ကိုဗစ်ကာကွယ်ဆေးတွေထုတ်ဖို့အိန္ဒိယစီးပွားလုပ်ငန်းဟာသူတို့ရဲ့ထုတ်လုပ်နိုင်စွမ်းကိုအသင့်ပြင်ထားတယ်လို့ရင်းနှီးမြှုပ်နှံမှုတွေကိုလည်းတုံ့ပြန်ထားတာပါ။အိန္ဒိယဆေးကုမ္ပဏီဖြစ်တဲ့ Hetero Biopharma က Sputnik V ကာကွယ်ဆေးတန်း100ကျော်ထုတ်လုပ်ဖို့ RDIF နဲ့သဘောတူထားပြီးဖြစ်ကြောင်းကြေညာထားပါတယ်။ Sputnik V ကာကွယ်ဆေးဟာ97ရာခိုင်နှုန်းကျော်ထိရောက်မှုရှိတယ်ဆိုတာအိန္ဒိယနိုင်ငံပြပမှလုပ်တဲ့စမ်းသပ်မှုတွေကနေတွေ့ရှိထားပါတယ်ရှင်။ကွန်ပျူတာ chips တွေထုတ်တဲ့တရုတ် CMIC ထိပ်တန်းကုမ္ပဏီပါဝင်ဒါဇင်နဲ့ချီတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ကအမြင်မဲ့စရဲမှာတောက်ကြနေမှာထတ်တိုးထည့်သွင်းဖို့ပြင်ဆင်နေကြောင်းဒီကိစ္စတွေနဲ့ပတ်သက်လို့ထဲထဲဝင်ဝင်သိသူများကရိုက်တာသတင်းဌာနကိုကြာသာပြေးနေကပြောပါတယ်အမေရိကန်ပြည်တော်စုကအမြင်မဲ့စရဲထတ်တိုးမဲ့ကုမ္ပဏီတွေနဲ့ဖက်ဆက်ကုမ္ပဏီတွေ80ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပြီးအလုံးနီးပါးကတရုတ်ကုမ္ပဏီတွေဖြစ်ကြပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်မဲ့စရဲမှာတောင်တရုတ်ပင်လယ်ပြင်ထဲစစ်ရေးတည်ဆောက်နေတဲ့ကျွန်းတူကိုတည်ဆောက်ရေးမှာအကူအညီပေးနေတဲ့တရုတ်ကုမ္ပဏီတွေပါဝင်တရုတ်စစ်တပ်နဲ့ဆက်ဆက်မှုရှိနေကြောင်းအမေရိကန်အစိုးရကပြောထားတဲ့ကုမ္ပဏီတွေပါဝင်မယ်လို့ခန့်မှန်းရပါတယ်။ထရမ့်အစိုးရကတရုတ်အဓိကကုန်ထုတ်လုပ်ငန်းတွေကိုတိုက်ခိုက်ဖို့တရုတ်အခြေစိုက်ကုမ္ပဏီကြီးတွေနဲ့ဖက်ဆက်ကုမ္ပဏီပေါင်း295ခုရှိနေပြီဖြစ်တဲ့အမည်မဲ့စင်းကိုမကြာခဏသုံးလေရှိပါတယ်။ဒီလိုသတင်းတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကုမ္ပဏီတွေပေါ်မလျော်မကန်နှိပ်ကွပ်နေတာတွေရပ်တန့်ဖို့တောင်းကြနေတာတောင်းဆိုလိုက်ပါတယ်။တရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လိုအပ်ရင်လိုအပ်သလိုဆက်ပြီးဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်ဝန်ကြီးဌာနပြောခွင့်ရကဘေကျင်းမြို့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင်ကမ္ဘာလုံးကကွန်ပျူတာစနစ်တွေကြီးကျယ်ဝင်ရောက်တိုက်ခိုက်ခံရနိုင်ကြောင်းနဲ့ဒီလိုရဟာရုရှားရဲ့လက်ချက်ဖြစ်မယ်လို့တာဝန်ရှိသူတွေကတံပြားရှိကြောင်း အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကရောရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်တို့ကပါကြာသပတေးနေ့ကတတိပေးခဲ့ကြပါတယ်။အင်တာနက်ကနေတဆင့်တိုက်ခိုက်မှုဟာပြည်ထောင်စုအစိုးရနဲ့ပြည်နယ်ဒေသတွင်လူမျိုးနယ်စုတွေနဲ့သက်ဆိုင်ရာနယ်မြေအစိုးရအဖွဲ့တွေအပြင်တခြားအရေးပါတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကိုအကြီးအကျယ်ထိခိုက်နစ်နာစေမှာဖြစ်တဲ့အကြောင်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့အင်တာနက်လုံခြုံရေးဌာနကထုတ်ပြန်ပါတယ်။ကြာသပတေးနေ့ထုတ်ပြန်ချက်အပြင်မှာအမေရိကန်စွမ်းအင်ဝင်ကြီးဌာနနဲ့ Microsoft ကုမ္ပဏီကြီးတွေဟာအင်တာနက်ထိုးဖောက်တိုက်ခိုက်ခံရတဲ့ထဲပါဝင်ခဲ့ကြောင်းပြောပါတယ်။အမေရိကန်ဗန်နာရေးဝင်ကြီးဌာနနဲ့ကုန်သွယ်ရေးဝင်ကြီးဌာနတွေကတော့တိုက်ခိုက်ခံရကြောင်းပထမဆုံးသိခဲ့ရတဲ့ဌာနတွေဖြစ်ပါတယ်။ Cyber လုံခြုံရေးဌာနကကိုယ့်ရဲ့ကွန်ရက်ထွဲကိုဝင်လာပြီးသား malware တွေကိုဖယ်ထုတ်ဖို့ဟာအရန်ကိုရှုပ်ထွေးပြီးခက်ခဲခဲခဲလုပ်ယူရလိမ့်မယ်လို့သတိပေးထားပါတယ်ရှင်။ဖီယိုအမေရိကန်တန်ရဲ့တောက်ကြနေညာပိုင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနှံလောင်နေတူကျွန်မခွာမျိုးပြောပြပေးခဲ့တာပါအခုဒီနေ့အတွက်နောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန္တာတွေဆက်လက်နားဆင်နိုင်ပါပြီရှင
်ကရင်ပြည်နယ်ဘက်မှာ KNLA တပ်မဟာငါးနဲ့တပ်မတော်ကြားစစ်ရေးကြက်ကြောင့်ဒေတာခန့်တွေစစ်ပေးသိမ်းရှောင်နေရပြီးမြောက်လီမြို့မှာလည်းလုံခြုံရေးသိမ်းရထားတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ကဒီဇင်ဘာလ15ရက်နေ့မှာဖာပေါ်မြို့နယ်မဲဝိုင်ဒေသတွင် KNL သမာငါးနဲ့မြန်မာသမာတော်တို့ပြည်ခံဆိုင်ခိုင်မှုဖြစ်ပွားပြီးလက်ရှိသမာတော်ဘက်ကစစ်အင်အားဖြည့်တင်းလာသလိုဒေသခံတွေလည်းညံ့ရွာကနေသိမ်းရှောင်နေရတယ်လို့စစ်ရှောင်နေရတဲ့မဲဝိုင်ရွာသားစောစီးကပြောပါတယ်
မဲဝဲဘက်မှာအခုတလဲပြက်သွားတယ်စတို့ရဲတို့လည်းပြက်သွားတယ်ကိုကရွာသားတွေပဲနေရရွာသားထက်ပြေးတာပေါ့ခုံးကြီးတော်မှအကုန်လုံးထက်ပြေးတယ်လေ
မဲဝံကျေးရွာပြင်ခေါ်ဝါခေါ်ဘုတ်ခီဗုဒ္ဓဂုံကျေးရွာသားတွေလည်းနီးစပ်ရာကျေးရွာပြင်မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်ကိုလည်းဆွတ်ပြေးလာခဲ့ပါတယ်မဲဝံဒေသကရွာသား200ကျော်ဆွတ်ပြေးနေရတယ်လို့စစ်ဆောင်ရေးကူညီဆောင်ရွက်နေတဲ့ဘရူမန်းမန်းကပြောပါတယ
်ဘုံဆောင်ဆွတ်ပြေးတာတော့အဲ့ဒီမဲဝံရဲ့ပတ်ဝန်းကျင်ရွာတွေလည်းဒီကအင်တာလူ50ဆိုတတိယလူကတော့300 400 300လောက်ရှိမှာပါတော
့ဒီဇင်ဘာ15ရက်နေ့မနေ့ပိုင်းမှာ KNL စစ်မှား9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်အပြန်လှန်ပြစ်ကတ်မှုဖြစ်ပွားခဲ့ပြီးတပ်မတော်သားတို့စီးကိုင်းမှုတွေရှိခဲ့ကြောင်းနဲ့ဒီလဆဲမှာပဲမဲဝိုင်ကြီးတပ်မတ်နိုင်ပြီးကျွလွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ကြိမ်နဲ့6မြောင်ပြစ်ကတ်တိုက်ခိုက်မှု4ကြိမ်ရှိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်သမ္မတဘက်ကနေနေမြေတင်ငင်ရေးနဲ့လုံခြုံရေးအတွက်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့သတင်းထုတ်ပြန်ပြီးတိုင်ရားတွေသုံးမြင့်လာနေတာလည်းဖြစ်ပါတယ်။ဖာပေါ်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့ KNL တပ်ဖွဲ့တို့ကြားပဋိပက္ခဖြစ်ပွားနေတာနဲ့ပတ်သက်လို့ KNL တပ်မှ9တာဝန်ရှိသူတွေနဲ့ KNU ဌာနချုပ်တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သမ္မတဘက်ကနေ NCA စီမင်းစည်းကမ်းတွေချိုးဖောက်ပြီးသမ္မတနယ်မြေကိုကျော်လွန်လို့ဖာပုံမြို့နယ်မဲဝံဒေသသမ္မငန်းနဲ့ထိတ်တန့်ချီးတွေ့ပြစ်ကတ်မှုဖြစ်ပွားခဲ့ရကြောင်း KNU သတင်းနဲ့ပြန်ကြားရေးဌာနတူးလီသတင်းစင်ကတော့ဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဖာပုံခရိုင်မဲဝံဒေသမှာတစ်ဖက်စည်ရေးသိမ်းမှမှုနဲ့ဆက်ဆက်ပြီးမြောက်ဒီမြို့တွင်မှလည်းသမ္မတနဲ့နယ်ခြားစောက်တပ် PGF တို့ပူးပေါင်းပြီးလုံခြုံရေးသုံးမြစ်ဆောင်ရွက်နေတယ်လို့ PGF သတင်းနဲ့ပြန်ကြားရေးရရှိဘူမှုနိုင်မောင်စောကပြောပါတယ်
ကျွန်တော်တို့လည်းမြို့လုံးကြုံရေးရပါတော့ဟိုဘက်မှာလည်းကျွန်တော်ငါးဘက်မှာဖြစ်နေတယ်တိုက်ပွဲနေထားတဲ့ဒီဘက်ခြမ်းကိုလည်းလည်းကားရတဲ့ဘောဖြစ်နေပါတော့အဲ့တော့အခုဆက်လာမှဆိုလို့ပေါ့လို့လုံခြုံရေးကတော့ကျွန်တော်တို့မြို့ပေါ်လုံခြုံပုံမှန်လှည့်ရင်းပတ်ကင်းကျွန်တော်တို့အဲ့လိုမျိုးလေး
မြို့သိန်းတို့ဝင်ရောက်လာနိုင်မဲ့လမ်းကြောင်းတွေကိုစစ်မတော်နဲ့နယ်ခြားစောက်တပ် PGF တပ်ဖွဲ့တို့ပူးပေါင်းပြီးကင်းပုံချထားမှုတွေရှိနေသလိုညပိုင်းမှာလည်းလုံခြုံရေးလှက်လက်ဆောင်ရွက်မှုတွေရှိနေတယ်လို့မြောက်ဒီဒေသခံတွေကဆိုပါတယ်KNL ကရင်မျိုးသားလူမျိုးရေးသမ္မတကတော့သမ္မတတွေနဲ့အရင်သတ်စခန်းချထားတဲ့သတ်စခန်းတွေနဲ့ထပ်မံသိုးချက်သတ်စခန်းတွေကိုဒီနှစ်ကုန်နောက်ဆုံးစာရုပ်သိမ်းပေးဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နိုင်ငံလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်မှာဖြစ်ကြောင်းသီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ် KNU ကရင်မျိုးသားစည်းရုံးဟာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးဆိုးထားပြီးမဲ့တမငါနယ်မြေဖာပုံခရိုင်မှာဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တမငါတပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီမြန်မာနယ်စပ်က UWSA ဝါလက်နက်ကိုင်အဖွဲ့ထိ ंछ ုံနေပြည်အတွင်းမှာပထမဆုံး COVID-19 ကူးစက်လူနာ2ယောက်တွေ့ရှိတဲ့အကြောင်းနဲ့မိုင်းလာဒေတာဘက်မှလည်းကူးစက်မှုမရှိအောင်တင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ဒီလ15ရက်နေ့ကကျုံနိုင်ငံယူနန်ပြည်နယ်မှာ COVID-19 ရောဂါပိုးကူးစက်သူတဦးတွေ့ရှိခဲ့ပြီးအဲ့ဒီလူဟာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာနဲ့ဝါနယ်မြေကိုတွားရောက်ခဲ့တဲ့ခီးသွွားရာဇဝင်ရှိတာကြောင့်မိုင်းလာနဲ့ဝါဒေသမှာလည်းကျန်းမာရေးစစ်ဆေးဓာတ်တွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြပါတယ်။ UWSA အဖွဲ့ COVID-19 ရောဂါထိ ंछ ုံရေးကော်မတီရဲ့ဒီလ18ရက်နေ့ထုတ်ပြန်ချက်အရမိုင်းပေါင်းမြို့မှာ COVID လူနာ2ဦးတွေ့ရှိကြောင်း UWSA နာရှုဆက်ဆံရေးယုံတာဝန်ကဦးညီရန်ကပြောပါတယ်
ဒီ covid ဒီထိ ंछ ုံရေးကော်မတီကနေဒီထုတ်ပြန်ချက်တရပေါ့နော်အဲဒီနေ့ဒီကျွန်တော်တို့ဒီမိုင်းပေါက်မှာပေါ့နော်ဒီ positive လူနာနေရတော့တွေ့ရတယ်ပေါ့နော်လူနဲ့ဒီထိတွေ့အဲခဲ့တဲ့လူ contact ဒီပေါ့နော်အဲ့ဒါအယောက်300ကျော်ဝန်းကျင်ကိုလည်းဒီ quarantine တီးခြားထားတာတော့ရှိတယ်နော်
ကျောင်းနိုင်ငံယူနန်ပြည်နယ်မှာ COVID-19 ရောဂါစစ်ဆေးတွေ့ရှိသူဟာစက်တင်ဘာလကနေဒီလ10ရက်နေ့ထိမိုင်းလာမြို့မှာနေထိုင်ခဲ့ကြောင်းအဲ့ဒီနောက်ဝါထင်းချုံနယ်မြေမိုင်းပေါင်းတဲ့ပန်ဆန်းကိုတွားရောက်ခဲ့ပြီးပန်ဆန်းကတစ်ဆင့်ကျောင်းနိုင်ငံယူနန်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ကြောင်းမိုင်းလာအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ယူနန်ပြည်နယ်ယောဂထိ ंछ ုံရေးဘုရားဌာနကယောဂပိုးတွေ့ရှိသူရဲ့ခီးသွွားရာဇဝင်ကိုဝါနဲ့မိုင်းလာဒေတာကိုအကြောင်းကြားခဲ့တာပါမိုင်းလာဒေတာမှာယောဂပိုးတွေ့သူတရုတ်နိုင်ငံသားနဲ့ဆက်ဆက်သူ1000လောက်ကိုစစ်ဆေးမှုတွေဆောင်ရွက်ခဲ့ကြောင်းနဲ့လက်ရှိမှာနောက်ထပ်ပိုးတွေ့သူမရှိသေးကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးချင်းမြင့်ကပြောပါတယ်
။ကျွန်တော်တို့တတိယရချင်းနဲ့ကျွန်တော်တို့ဖက်မှာတက်ဆိုင်တဲ့ဝါနယ်ဆက်ဆံတဲ့နေရာသိပြီးကျွန်တော်တို့လူမှန်တာဝန်ခံတွေအားလုံးတွေပြန်စစ်ဆေးတယ်နောက်ပြီးမှပြီလူဒီရောဒမိုင်းလာမလာနေခုတည်းနေရာဒီစတန်ခဲ့တဲ့လူအားလုံးနဲ့ဆက်ဆဲတယ်အဲ့ဒါပြီးကျွန်တော်တို့အစ်မချတီကိုကျွန်တော်တို့ဟာမိုင်းလာမှာအခုတည်းဒီနဲ့ပတ်တဲ့လူနဲ့နောက်ဖတ်ရှင်ပတ်တဲ့လူနဲ့နောက်ခါရှင်ပတ်တဲ့လူအားလုံးပေါင်းတောင်းဒီပါလောက်ရှိတယ်အဲ့ဒါကျွန်တော်တို့ဖတ်ချင်းချပြီးတော့1000လောက်ကျွန်တော်တို့ဖတ်ရှင်ပေးနေတယ်အခုတောင်းကျော်ရှိပြီဒါပြန်မနောက်တောင်းဖတ်ရှင်နေအခုပြီးတော့ဘာမှမသိဘူး
ရောစင်မှာတော့မိုင်းလာဒေတာအတွင်းလူဝင်လူထွက်တွေကိုပို့ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြောင်းလဲဥကျင်းမြင့်ကအခုလိုဆက်ပြောပါတယ်
အခုဒီရောက်ခုဝင်လာလို့ရှိရင်တော့သူတကယ်လာပို့လို့ရှိရင်တရုတ်ဝင်ရန်ဝင်ရှိထောင်းမှပြေးတယ်နောက်ဖောင်းပြောလာပို့မှဆိုလို့ရှိရင်တောင်းချင်းပြေးတယ်မြေသားကရှိတဲ့လူတွေအားလုံးလည်းကျွန်ညာထားတယ်ထုတ်ထားတယ်ပြောအားလုံးတက်တက်ကြွကြွပေါ့ပြောလာတာပြေးစုနေတာတော့သူဒီစားတဲ့တော့မှဆိုရှင်တော့ရှင်ကုသရင်အင်အားကျောင်းသူအားနေတော့အဲ့တော့ကျောင်းသူပြည်ပြည်ထားရမှာပေါ့
လက်ရှိအခြေအနေမှာဝမိုင်းလာနဲ့တရုတ်နိုင်ငံတို့ပူးပေါင်းပြီးယောဂရှာဖွေထိ ंछ ုပ်ရေးကိုဆောင်ရွက်နေပါတယ်ဝါနဲ့မိုင်းလာဒေတာဟာဒီနှစ်ဆန်းပိုင်းတရုတ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားချိန်ကတည်းကရောဂါမကူးစက်အောင်လိုက်နိုင်ရမယ့်စည်းကမ်းတွေကိုကြက်ကြက်မက်မက်ထုတ်ပြန်ခဲ့သလိုလူဝင်လူထွက်စစ်ဆေးဓာတ်တွေကိုလည်းတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ကိုဝဲကာလာမှာရန်ကောင်မှာပြိမိနေသူတွေကိုအတော့လိုက်နေရပြန်ပို့နေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအကနွန်ပါကိုဗစ်ရောဂါကူးစက်မှုနဲ့တိုက်စုံမှုတွေတိုးနေတာကြောင့်တနင်္ဂနွေလောက်အတိုင်းတာနဲ့အသွားလာကန့်သက်ပြီးအိမ်ပြင်မထွက်ဖို့အမိန့်ကိုထုတ်ပြန်ထားတဲ့အချိန်မှာတချို့လုပ်ငန်းတွေရပ်နားထားရတာကြောင့်အနေနဲ့အရရက်ကနေရန်ကုန်မှာအလုပ်လာလုပ်ကြတဲ့အလုပ်သမားတွေအခက်အခဲနဲ့ပုံမရင်ဆိုင်လာနေကြပြီးစားဝတ်နေရည်ကျက်သေးလာလို့နေရပြန်ချင်လာကြတာပါအဲ့ဒီလူတွေကိုအကူအညီပေးရေးအဖွဲ့ကအစိုးရခွင့်ပြုချက်နဲ့တက်ဆိုင်ရာဒေတာအတီးတီးထားပြန်ပို့ဆောင်နေကြပါတယ်ရန်ကုန်မှာအခက်အခဲကြုံနေတဲ့ရခိုင်ပြည်သူတွေလာမယ့်28ရက်နေ့မှာနေရပြန်ပို့ဖို့စီစဉ်နေတယ်လို့လေးဝတီကုလရခိတအတင်ဒုတိယဥက္ကဋ္ဌဦးတင်ဆိုင်ကပြောပါတယ်
။အခုကျွန်တော်တို့ပို့လိုက်တာကကြောက်ယူရန်ပြည်ဇနီးစဉ်ရှောင်းအဲ့ဒီနေရာကိုလူ1000ဝန်းကျင်ရှိတော့ပြီပေါ့နော်။အခုလက်ရှိမှာလေးနောက်ထပ်1000ကျော်လောက်ရှားပါသေးတယ်။
ကျွန်တော်တို့ဟိုဆက်လက်ပြီးတော့20ရှင်းနေကိုပို့ဖို့စီစဉ်ရှိပါတယ်။မနေ့ကနေ့တစ်ပတ်ခါနေ့ရက်ကိုလဲမဖြစ်မှာလူဦးရေကထွက်လာမှာလေ။ဘလို့ဖြစ်လို့ပြန်ရှင်လေးမိလိုက်တော့ဒီဘက်မှာတရှိကြအင်္ဂါစာကမမိနိုင်တော့ဘူး။ဆမင်းစောဝနေရေကခက်ခဲကြမ်းဖြစ်တော့ပြီးတော့နော်။အဲ့ဒါလေးလည်းမြောက်လို့စေလာကူးရင်းနဲ့ပိတ်မိတာလေးတွေလေအဲ့ဒါလေးတွေလည်းမြောက်ပါတယ်ခင်ဗျ။
ရန်ကုန်မှာပိတ်မိနေတဲ့ရခိုင်ပြည်သူတွေကိုအတောက်လိုက်ပြန်လဲပို့ဆောင်ပေးတာ၃ကြိမ်ရှိပြီးလက်ရှိမှာ၄ကြိမ်မြောက်ပြန်လဲပို့ဆောင်ဖို့စီစဉ်နေတယ်လို့လည်းဦးတင်လှိုင်ကပြောပါတယ်။လားတူနေရပြန်ပို့အခက်ခဲကြုံနေတဲ့ထဝယ်ကော့တောင်ဒေတာခံပြည်သူတွေကိုလည်းထဝယ်ဒေတာလူတို့အခြေပြုအထောက်အကူပြုအဖွဲ့ကခေါ်ယူပို့ဆောင်ခဲ့တယ်လို့အသွင်းရမှုဥစ္စာသားကပြောပါတယ်။ကျွန်တော်တို့
ကျွန်တော်တို့ဒီနေရာထဲကွာတိုင်းမှာလာဝင်ရပါတယ်။တဝဲတက်ကတူမှာဖာထူးဆောင်မှာစီစဉ်ပေးကြပါတယ်။အဲ့ဒီမှာနှစ်ယောက်ခံနေရပါတယ်။ဒီကကြီးကျိုးကံကတော့ပြည်စုံပါတယ်။ရန်ကောင်မှာအလောက်လာလုပ်နေတဲ့ထဝဲကတော့ဆိုးဆိုးနယ်ကလည်းတိုက်ခါအခန်းချင်းလေးနဲ့နေထိုင်လာတာကြာပြီဖြစ်လို့နေရက်ကိုပြန်ချင်တာကြောင့်မိမိအစီအစဉ်နဲ့ပြန်ဖို့လုပ်နေတယ်လို့ပြောပါတယ်။
ဒီမှာလည်းပြင်နေတာလည်းကြာပြီဆိုတော့ရှင်းရှင်းပြောရင်တော့ကျွန်တော်တို့ရန်ကုန်မှာနေရာတဲ့တိုက်ဆန်လေးတွေရှင်းတယ်မွတ်ချက်တယ်ဘောဆောင်ဟိုကာလမှာအွန်လိုင်းရပဲလုလုပ်နေတယ်ဆိုတော့ဟိုကိုဒေတာလည်းမပြန်ရလဲကြာပြီဆိုတော့အဲ့လိုမျိုးဟိုပြန်ပြီးရလဲဟိုအွန်လိုင်းရလဲလုလုလို့ရတယ်ဆိုတဲ့အနေထားလည်းရှိနေတော့ခဏပြန်မယ်ပေါ့နော်မပြန်ရတာလည်းကြာပြီဆိုတော့အဲ့တော့ဒီကတော့မွတ်
ကျမအကနွန်ပါရန်ကုန်ကနေတရင်ပေးပို့တာဖြစ်ပါတယ်။ ရွေးကောက်ပွဲအတွင်းမှာမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထဲကကိုဗစ်ကူးစက်ခံရသူတွေကိုပညာရေးဝန်ကြီးဌာနကထောက်ပံ့ကြေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တာနာထွန်ပါ။ပြီးခဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထဲကကိုဗစ်ရောဂါကူးစက်ခံရသူဆရာဆီယာမ
ကိုဗစ်ကာလရွေးကောက်ပွဲမှာတာဝန်ထမ်းဆောင်ခဲ့ပြီးပိုးကူးစက်ခံရသူဆရာဆီယာမ920ရာနေထုတ်ပေးနေပြီဖြစ်တယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းရာဖီယိုကြီးကပြောပါတယ်။နေရာကြီးရဲ့ရွေးကောက်ပွဲရဲ့မဲယုံတာဝန်မှာပြည်ပြဝဲပြည်ပြခွဲမှုရှိငွေကြလို့မလို့နဲ့ MD ကိုထေလို့မင်းနေရင်ကထုတ်ပြီးရလားပြရလို့ညီမနိုင်ငံလုံးဆိုင်ရာဆရာဆီယာမများအဖွဲ့ချုပ်နဲ့အခြေခံပညာရေးလောက်သားများတက်မကားလို့ရဲ့အစီရင်အရမဲယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရတဲ့ပညာရေးဝန်ထမ်းတွေရဲ့စီရင်ကိုကောက်ယူရမှာ တိချာစီစစ်ပြီးထောက်ပံ့ဖို့ကြံခဲ့တာမျိုးမရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့အခြေခံပညာရေးလောက်သားများတက်မကဘို့အလုံးအမှုဆောင်ဦးဝင်းမင်းထွက်ကပြောပါတယ်။ဒီချက်နေရာဒီမှာလည်းကြံခဲ့တာရှိတယ်လို့ပြရတယ်ပေါ့နော်။အဲအခြေအနေမှာကြံခဲ့တဲ့ကိစ္စမျိုးလေးတွေကတော့ဒါမရှိမနေဖြစ်ပြင်းတင်လာပြီးလို့လူရဲပေါ့နော်။တကယ်လို့များကြံခဲ့ကြတာပဲကိုပြကြ။ဒီမဲယုံတာဝန်ထမ်းဆောင်နေကာလအတွင်းမှာ ဒီကနေ့ကျန်တဲ့ဆက်ဆံမှရှိတယ်။ဒီထောက်ပံ့ရေးတွေဆက်ပြီးတော့ပြည်သူတွေအားပါတယ်နော်။ဒီမှာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းအဲ့ဒီလိုကိုဗစ်ကူးစက်ထားတဲ့ဆရာဆရာမတအူးကိုကြက်9000စီကူညီထောက်ပံ့ပေးခဲ့ပါတယ်။မဲယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရတဲ့ပညာရေးဝန်ထမ်းတွေထဲကရန်ကုန်တိုင်းရဆရာမနှစ်ဦးသေဆုံးခဲ့ပါတယ်ရှင်။ဒီမှာအ
တဲ့မြန်မာနိုင်ငံသားတရားချုပ်ကိုမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တရုတ်နိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသား146ဦးကိုတရုတ်အာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံဒီကနေ့ပဲလွှဲပြောင်းပေးလိုက်တာပါ။ပြန်လည်လွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နန်းတော်ပေါက်နယ်စပ်ကနေပြန်လည်လက်ခံခဲ့တာပါ။ ဒီထဲမှာလူကုန်မှုခံရတဲ့မြမအမျိုးသမီးတွေလည်းပါဝင်နေပြီးသူတို့ကိုလွှဲပြောင်းလက်ခံခဲ့တယ်လို့မူဆယ်မြို့လူကုန်ကူးမှုတာဆိုင်နိုင်ငံရဲ့ရဲတပ်ဖွဲ့ကရဲမှုမင်းနိုင်ငံ VOA ကိုပြောပါတယ်
ကျန်80မှ60ဆောက်အခုလွှဲတာလေအဲ146အထက်မှာကျွန်တော်တို့လူကုန်ခံတဲ့လူ2ယောက်ပါလာတာပေါ့နော်အဲ့ထက်မှာ2ယောက်ပါလာတာပေါ့ဖြစ်တယ်ကျွန်တော်တို့ခေါင်းစဉ်နဲ့တွဲပေးတာဇန်နဝါရီကနေဒီနေ့အထိဆိုလို့ရှိရင်ကျွန်တော်တို့လူကုန်ခံရတဲ့လူအချိန်ကတော့62ကျင်းလူကတော့205ဦးလောက်ရှိပါတယ်မြို့သမီးတွေ
လူကုန်ခံရသူမြန်မာအမျိုးသမီးအများစုကိုတရုတ်အမျိုးသားတွေနဲ့အတင်းအဓမ္မလက်ထပ်စီတာကအဓိကအကြောင်းရင်းဖြစ်နေပြီးလူကုန်ခံရသူတွေက266ဦးကိုတော့ပြီးခဲ့တဲ့2019လောက်ကပြန်လည်လက်ခံနိုင်ခဲ့တယ်လို့ရင်းမှုမင်းနိုင်ကဆက်ပြောပါတယ်။သူတို့တွေကိုပြန်လည်ထူထောင်ရေးစခန်းမှာအပ်ပြီးတော့နေရအသီးသီးစီပြန်ပို့ပေးနေတယ်လို့လည်းပြောပါတယ်။
လူကုန်ခံရတယ်ဆိုပြီးတော့တရုတ်လူကုန်တိုက်ဖြတ်ရေးဖွဲ့ကခေါင်းစဉ်နဲ့လွှဲတဲ့ဟာတခုရှိမယ်။အဲနောက်တစ်ခါကျွန်တော်တို့အခုဒီအလုံသမားလွှဲတဲ့အထဲမှာဟိုကထောင်ကြပြီးတော့မှပြန်လွှဲတဲ့အထဲမှာတောက်ကြနေတိုင်းလွှဲတဲ့အထဲမှာကျွန်တော်တို့စစ်စစ်ပြီးတော့မှလူကုန်ခံရတယ်ဆိုတဲ့လူပါလာလို့ရှိရင်ကျွန်တော်တို့ကလွှဲကြည့်တယ်ပေါ့နော်။အဲနှစ်ခုရှိတယ်။အဲနှစ်ခုကိုကျွန်တော်တို့ကဒီမှာဂျုံးမှာစစ်စစ်တယ်ပေါ့နော်။တွေ့ဆုံမင်းမြန်းတယ်။တွေ့ဆုံမင်းမြန်းပြီးလို့ရှိရင်ကျွန်တော်တို့ကပြန်လဲထူတော်ရေးဥစည်းဌာနကဒီကုန်ခံတူကရာယီလက်ခံဆောက်ချောက်ရေးဂျီဟာပေါ့အဲ့ဂျီဟာမှာကျွန်တော်တို့ကဒီပြန်လဲပို့ဆောင်ပေးပူရှာတဲ့ကျွန်တော်တို့ကအပ်ပေးပြီးတော့မှအဲ့ဒီပြန်လဲထူထောင်ရေးအဲဥစည်းဌာနကနေပြီးတော့မှသူတို့ကဒီကနေမန္တလေးချို့ဟာတကြတော့ရန်ကုန်ဘက်ချမ်းဆိုလို့ရှိရင်ဒီကနေရန်ကုန်ကိုအဲ့လိုဒါရိုက်ပေါ့နော်ဒါရိုက်ပို့ပေးတဲ့ဟာတွေရှိတယ်ခင်ဗျ
ကြကြသေးခင်လာတွေကဆလာမြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာရာကအိမ်ကြီးချင်းတရုတ်နိုင်ငံနယ်စပ်ဒေသမှာသွာလာဝင်ထွက်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့တရုတ်နိုင်ငံနယ်စပ်မြို့တွေမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေကိုလည်းတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။ယူနယ်ပြည်နယ်အစိုးရကနယ်စပ်ဂိတ်လူဝင်အထွက်ကိုဧပြီလကုန်ပိုင်းတော့ကပြန်တက်လိုက်ပြီးမြန်မာဘက်ကနေတရားဝင်ဝင်ရောက်တာမျိုးမရှိအောင်နယ်စပ်တချို့မှာချန်ပြီးဟိုပိတ်ဆို့ကာယနာတွေလည်းလုပ်ခဲ့ပါတယ်။အကြောင်းမျိုးမျိုးကြောင့်ထိမ့်သိမ်းခံရရတဲ့မြန်မာနိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပြီးလွှဲပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူထားပြီးပြန်လည်လက်ခံပြီးတဲ့နောက်မှာလည်းတမန်နေရာတွေမှာအသွားလာကန့်သတ်ပြီးကျန်းမာရေးစစ်ဆေးတာတွေကိုမြန်မာကျန်းမာရေးတာဝန်ရှိသူတွေကဆောင်ရွက်နေပါတယ်။ဦးစင်မာတို့တရုတ်ကနေပြန်လာသူတွေကိုလက်ခံနေ Quarantine Center နှစ်ခုရှိနေပြီးအယောက်300လောက်ကိုတရားထားဆောင်ချီနိုင်တယ်လို့ဦးစင်မျိုးခရုနာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတောင်ထွန်းက VOA ကိုပြောပါတယ်။
quarantine center ကကျွန်တော်ဒီပြည်တော်စုအားကစားအကွင်းရေနောက်ကတရုတ်စာတင်ကြောင်းရယ်ဆိုရှိတယ်ဗျတရုတ်စာတင်ကြောင်းမှာတော့ထောင်ကျလွှဲတဲ့ပြည်သူကိုလက်ခံထားတာပေါ့နော်တရုတ်ကတော့တခြားလေးစစ်စစ်ပြီးမှပြန်လွှတ်တာပေါ့ဒါပေမဲ့အခုတရုတ်ကနေပြန်လာတဲ့အချိန်မှာတော့ကျွန်တော်တို့ဦးစေမှာတော့2ယောက်ပါဦးတယ်ဒီဘက်ရောက်တဲ့အခါကျမှစစ်စစ်တကပိုးတွေ့ရယ်အဲ့အလုံးကတော့2ယောက်ပဲရှိပါသေးတယ်ဗျဟုတ်
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီးရင်ရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ2300ကျော်ရှိနေပြီးပိုးရိပ်အတည်ပြုလူနာပေါင်းကတော့3,300ကျော်ရှိနေပါတယ်။ရောဂါကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံကတော့သေဆုံးသူ4,600ကျော်နဲ့ကူးစက်သူပေါင်း16,000ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနေ့စဉ်1000ကျော်နှုန်းဆက်ရှိနေတဲ့ဖြစ်ပြီးတော့ကူးစက်ခံရသူပေါင်းကတော့3,000ကျော်သွားပါပြီ။ရောဂါပိုးရှင်မရှိစမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့ဆေးဝန်ထမ်းတွေကတော့ကူးစက်မှုတွေရောကျလာတဲ့ဆိုရင်တော့နေ့စဉ်စမ်းသပ်စစ်ဆေးမှုတွေပုံမှန်ဆက်ပြီးလုပ်နေကြရအောင်ပါ။ဒီလိုရောဂါပိုးစစ်ဆေးပေးတဲ့ဆေးဝန်ထမ်းတွေထဲမှာအမျိုးသမီးတွေလည်းအများပြားပါပါတယ်။ COVID ဆေးစစ်တဲ့နေရာမှာပါဝင်နေကြတဲ့အမျိုးသမီးဆေးဝန်ထမ်းတွေရဲ့အတွေ့အကြုံတချို့ကိုတော့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနနဲ့ကုန်ငယ်များနဲ့စက်မှုနှက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းလှုပ်ဆောင်နေတဲ့ကုန်စည်စီးဆင်းရေးစီမံကိန်းအတွက်ကိုဗစ်ရောဂါစစ်ဆေးတဲ့နေရာမှာဗိုလန်တီးယားပါဝင်လှုပ်ဆောင်နေတဲ့မှန်နှမ်းမိုးလင်ကိုဆက်သွယ်နေမြန်ပြီးစီတင်းတဲ့အမျိုးသမီးကဏ္ဍမှာဆက်ဆက်ချပါရစေ
There's a path we
နမ်းမိုးလင်ကဒီရန်ကုန်ချွေချွေယောဂကုစေယုံတီကြီးမှာတက်ခွဲခံမှုအဖြစ်နဲ့နှစ်ပေါင်းတော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီလက်တလောမှာအကြောင်းတစ်ဖက်တက်နေရင်းနဲ့ကိုဗစ်ဆစ်ဆေးဖို့အတွက်နှကောင်းတိုးဘက်ယူတဲ့နေရာမှာဗိုလန်တီးယားဝင်လုပ်ပေးနေတဲ့ဆိုတော့လေဒီနှကောင်းတိုးဘက်ယူရတဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင့်အခုကဒီမြန်မာနိုင်ငံမှာကူးစက်မှုတွေကလည်းများနေသေးတယ်ဆိုတော့ဒီတက်ခွဲနမူနာယူရတာတွေရောပို့ပြီးတော့များလားရှင
့်ဟုတ်ကဲ့ရှင်များတယ်ရှင်ကျမတို့ကကြတော့ဒီကုန်စည်စည်းရဲ့အတွက်စပြီးလုပ်ကြိုင်နေတဲ့အတွက်ကြောင့်အဲ့မှာ rapid antigen test kit နဲ့စမ်းသပ်တဲ့ RDT test ကိုစပြီးတော့လုပ်ပေးတာပေါ့နော်လုပ်ပြီးတဲ့အခါကျတော့ဒီကုန်စည်စည်းမှုအတွက်ကြောင့်မလို့ဒီကားသမားတွေကုန်ကားမောင်းတဲ့လူတွေကိုကိုဗစ်ကင်းစင်တောင်းကိုကျမတို့ကစစ်ဆေးပေးရတာပေါ့နော်အဲ့လူတွေကတနေ့တနေ့ကိုလူကအနည်းဆုံးက300နဲ့500ချားထဲမှာရှိပါတယ်ဒီ RDT test နဲ့ဒီ MPC ခန်းမမှာကျမတို့စစ်ဆေးပေးနေပါတယ်ဟုတ
်ဟုတ်ကဲ့ဆက်စပ်မှန်တမ်းမုံးလင်းပြောသလိုဒီကုန်စည်စည်းစင်းမှုအတွက်ကားသမားတွေကိုစစ်ဆေးပေးရတာဆိုတော့ဘယ်လိုနေရာတွေမှာသွားစစ်ပေးရလဲရှင
်ဟုတ်ကဲ့ကျမတို့ရဲ့ branch မှာတော့အဲ့လိုခွဲထားလေရှိပါတယ်တိုက်ကြီးအဝင်မှာလည်းရှိရ0မိုင်မှာလည်းရှိရဆိုကျမတို့ကကြတော့ဒီ MPC ခန်းမမှာပဲကျမတို့အဖွဲ့လေးကိုတစ်ဖွဲ့တော့တော်ဝင်ချပြီးတော့လုပ်နေတာပေါ့နော်အဲအဲ့လိုပေါ့ကားသမားတွေကလည်းတချို့နေရနေလာပြီးတော့ရန်ကုန်ဝင်ပြီးတော့မှသူတို့ရဲ့သက်ဆိုင်ရာကုမ္ပဏီတွေကနေမှတစ်ဆင့်ကျမတို့ဒီ MCC ခန်းမကိုလာပြီးတော့သူတို့စစ်ပြီးတော့မှ certificate ကြားယူပြီးတော့မှသူကဆက်ပြီးတော့ခရီးထွက်ခွင့်ရတာပေါ့အဲ့လိုမျိုးတောင်သက်ဆိုင်ရာကုမ္ပဏီတွေနဲ့ချိန်ပြီးတော့ပဲဒီကိုလာပြီးတော့စစ်ဆေးရတာပေါ့နော
်အခုအချိန်မှာကတော့တခြားဒီမလိုအပ်တဲ့သွာလာမှုတွေကတော့ပိတ်ထားတာပေါ့နော်အခုဒီက
ပိတ်ထားတယ်မလိုအပ်တဲ့သွာလာမှုတွေကိုလုံးဝဟိုအောင်ဖြစ်ပေတယ်ကုမ္ပဏီစီစီအတွက်ခေါင်းစဉ်နဲ့ဒီလူတွေကိုစစ်သိမ်းမှုတက်ကျွန်တော်ကဗိုလ်လင်တီးယားမှာလုပ်နေတော့
အဲ့တော့အခုလို့စစ်တဲ့အခါမှာရောအကာအကွယ်အစီအမံတွေပြည့်ပြည့်စုံစုံရလာရှင
်ရပါရှင်အဲ့ဒါကတော့ UMSCCI ရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့က PPE တို့ပါတို့ mask တို့ပါတို့ glove တို့ကိုသူတို့တိကျလုပ်ပေးပါတယ်ရှင်ကျွန်တော်တို့ကတော့ဒီသတိနဲ့တော့အမြဲတမ်းလိုရတာပေါ့နော်ဒါဆိုတော့လူတိုင်းဒီ positive ဖြစ်နိုင်တယ်ဆိုတော့အတွင်းနဲ့ကျမတို့ဒီအငြင်းနဲ့ပတိနဲ့အဲ့လိုမျိုးတိုင်တွေလောက်ကံမျိုး prevention ကိုတော့အငြင်းယူထားပါတယ်ရှင်ဟုတ
်ဆိုးရိမ်မှုရောရှိလားကိုယ်ကိုမြန်ကူမလားဆိုရဲ
ဆိုးရိမ်မှုတော့ရှိပါတယ်ဘာဆိုတော့နောက်ထပ်မှာကိုမိသားစုတွေပါရရှိသေးတဲ့အတွက်ကြောင့်မလို့ကျမတို့ကကိုကာကွယ်နိုင်မှဖြစ်မယ်ဆိုရဲဆိုးရိမ်မှုကတော့ရှိပါတယ်ရှင်သောစာချင်းမှာတော့ကျမတို့အရင်စိတ်လှုပ်ရှားတာပေါ့နော်ဒီဟာကြီးကဘယ်လိုပါလဲဆိုတော့အခုတည်းတည်းလုံရင်းနဲ့တော့ကိုကကိုတတိနဲ့ကင်ကျယ်ပြီးတော့လုပ်တဲ့အတွက်ကြောင့်မလို့တော့အဲ့ဒီအစိုးရမှုတွေကတော့နည်းနည်းလျှော့သွားပါတယ်ဒါပေမဲ့အများနဲ့တတိရှိနေရမယ်ဆိုတဲ့အတွေ့အကြုံတော့စိတ်ထဲမှာအများရှိပါတယ
်တနေ့ဟောဘယ်နှစ်နာရီလောက်အလုပ်လုပ်ရလဲအခု
ကဲဟိုပါ PPE ဝတ်တယ်ဆိုတော့တနေ့ဟောအနည်းဆုံး3နာရီတော့ကျမတို့ဝတ်ကြပြီးတော့ group လေးတွေခွဲပြီးတော့ကျမတို့ကအဲ့လို3နာရီလောက် PPE ဝတ်ပြီးတော့လုပ်ကြပါတယ်ရှင
်အဲ့လိုစစ်ဆေးနေတဲ့အချိန်မှာရောဒီတချို့စစ်ဆေးရတဲ့သူတွေကဟိုကျန်းမာရေးဝန်ထမ်းတွေကိုအလိုမကျတာမျိုးပြောတာဆိုတာကြုံရတာမျိုးတွေရောကြုံဘူးလား
ဟုတ်ကဲ့ရှိပါတယ်တချို့ကြတော့လည်းဒီကားသမားတွေရဲ့ certificate ကကျမတို့က3ရက်ပဲ82နာရီပဲပေးပါတယ်ရှင်ပေးတဲ့အခါကျတော့ဒီကားသမားတွေက3ရက်တခါလောက်သူတို့အမြဲတမ်းလာစစ်ရပါတယ်လာစစ်ရတဲ့အခါကျတဲ့အခါကျတော့သူတို့ကခဏတိုက်ခံနေရတာပေါ့နော်အဲဒါကသူတို့နှာခေါင်းတွေဘယ်လိုဖြစ်ကုန်မလဲပါ냐ဆိုတော့အဲ့လိုမျိုး complain တွေလည်းရှိပါတယ်
ဘာကြောင့်နေအခုလိုနေရာမှာ volunteer ဝင်လုပ်ဖြစ်တာလဲဆိုတာလည်းပြောပြပါအောင်ရှင
်အဲကျမကလည်းဒီလိုမျိုးကက်ယောဂာကြီးမှာလေဟိုဘာပြောလဲစိတ်အားထက်သန်တယ်ဘာပြောကျမကိုရိုးရိုးမိခင်ဌာနမှာလုပ်ခဲ့ရကျမကဒါပေါ့နော်တခုခုဆို volunteer ဆိုရင်ကျမသွားမယ်ဆိုတဲ့စိတ်ကူးတော့ရှိခဲ့တယ်ကျမရဲ့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအခွင့်အရေးပေါ်လာတဲ့အချိန်မှာကျမလည်း like ချေသွားပါတယ်ဟုတ်အဲ့လိုမျိုး
ဟုတ်ကဲ့ဒီလို volunteer မလုပ်ခင်တော့ဒီမနမ်းမိုးလင်းကမူရင်းမိခင်ဌာနဖြစ်တဲ့ရန်ကုန်ထွေထွေယောဂကူစေယုံတကြီးမှာတက်ခွဲခံမှုဖြစ်နေနှစ်အတော်ကြာအောင်လုပ်ခဲ့တဲ့သူဆိုတော့ဒီကိုဗစ်ဆက်ဖြစ်တဲ့အချိန်မှာရောအဲ့မှာအလုပ်လုပ်ခဲ့ရသေးလား
ကျမတို့မိခင်ဌာနမှာလည်းဒီကိုဗစ် -19 နဲ့ကျမဆေးရတာပါပဲရှင်။တမရလူနာတွေကိုကျမတို့ဆွဲပြူတယ်။ကောပိုင်းတော့ကတော့ကျမတို့ကဒီ PCR နဲ့ပဲဆက်တဲ့ခါကျတော့ကိုဌာနမှာတော့ဆက်လို့မရဘူး။စေတုတင်နာကိုပို့ပေးတဲ့ဟာမျိုးပေါ့နော်။ဒီကနေဆွဲပြူပြီးတော့ပို့ပေးတဲ့စီစဉ်ကိုအဲ့တော့အဆလုပ်ပြီးရယ်။ Transway ပြောင်းအဲ့လိုမျိုးလုပ်ရတယ်ပေါ့နော်။second wave မှာတော့ကျမတို့ဌာနမှာတော့အဲ့ RDT ကနောက်မှပေါ်လာတာပေါ့ကျမတို့က volunteer ရောက်သွားတဲ့အချိန်မှာ RDT test ကိုဒီမြန်မာနိုင်ငံမှာစတုံးနေတဲ့အတွက်ကြောင့်မလို့အဲ RDT test ကတော့ကျမကတော့ဒီ MCC ခန့်မှတ်မှာပဲလုပ်ဘူးလေကျမတို့ ฐานะมาไม่ลุกขึ้นอ่ะกูน่ะแม้อะคือตัวเราฐานะมาเลยอาร์ดีบีเจสเนี่ยเลยลุกได้ปีซีอาร์เนี่ยเลยลุกไปเลยใช่ฮะโอเคอะแล้วอกุโหลอเปญมาวอลันเทียร์สะลุกดาก็เบรงอ่ะมาสะลุกขึ้นตาเลยใช่เออตมารู้ดีฟาสเวมาเราตมารู้ดีมีเกณฑ์ฐานะมาเว้ยตมารู้ลุกไปเลยดาวสะลุกไปแล้วตมารู้ดีสแกนเวฟอสาบ่เนาะดีโกลาใบมาบ่ตมารู้ยางกงใต้จะมาอยู่ที่ฐานะนี่ไปวอลันเทียร์สุดแล้วแฟนขอเลยแต่ตมารู้ตมารู้แอมมาตั้ တစ်ခွဲကမှာတော့အမျိုးသမီးတွေတော်တော်များပါတယ
်အများစုလို့ပြောလို့ရနိုင်လား
ပြောလို့ရနိုင်ပါတယ်ဟုတ်ကဲ့ဟိုယောက်ျားလေးတွေက200ခန့်လုံးတော့တစ်ဆယ်မှ2ယောက်လောက်ပဲရှိမှာပေါ့နော်10ယောက်မှ2ယောက်လောက်ပဲရှိနိုင်တာပေါ့လို့ပြောနော
်အခုဆိုရင်ဒီကိုဗစ်နဲ့ပတ်သက်ပြီးရောကာကွယ်ဆေးကိုနိုင်ငံတချို့မှာစပြီးတော့သုံးနေကြပြီပေါ့နော်မြန်မာနိုင်ငံကတော့ဘယ်တော့လာမလဲမသိရသေးဘူးဒါပေမဲ့ကာကွယ်ဆေးမရခင်လက်ရှိမှာကတော့ကူးစက်မှုတွေကဆက်ပြီးရှိနေတော့မယ်ဆိုရကကြတော့ဒီမြန်မာနိုင်ငံအတွင်းကူးစက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်မှားရေးဝန်ထမ်းတယောက်အနေနဲ့ဘယ်လိုများမြင်နေလဲရှင
့်ကာကွယ်ဆေးကိုတော့ကျမတို့ကမျှော်လင့်နေတာပေါ့နော်ဒါပဲပြောပြောဟိုဒါပေမဲ့အခုကတော့တော်တော်များများလည်းဖြစ်တယ်ကျမမိသားစုဆိုတော့ကျမရဲ့အဖေလည်းကိုဗစ်နဲ့ဆုံးသွားတယ်အမလည်း positive ဖြစ်တယ်ပေါ့နော်အဲ့ဒီကာလမှာကျမဒီ volunteer တွားလုပ်လိုက်ရတယ်ပေါ့နော်အဲ့လိုမျိုးနေနဲ့ဒီကိုဗစ်ကာလမှာတော်တော်လေးကျော်ဖြတ်ခဲ့ပြီးပြီပေါ့နော်အဲ့ဒါအဲ့အတွက်ကြောင့်မလို့ဒီကာကွယ်ဆေးကိုလည်းအရန်မျှော်လင့်ပါတယ်နောက်အားလုံးကိုလည်းပေါ့နော်ဟိုဘေးရန်ကင်းစေဖြစ်နေပေါ့နော်ဒီဘွားရရလူမျိုးရရအကုန်လုံးကပေါ့နော်ဆုံးရှုံးမှုရအများကြီးပါအဲ့လိုမျိုးကြောင့်လေအများဆုံးလေဒီယောဂါယူပပျောက်စီဖြစ်ပါတယ
်ဖေရကိုဗစ်နဲ့ဆုံးသွားတာဟုတ်စိတ်မကောင်းပါဘူးရှင်
ဟုတ်ပါရှင်ဟုတ်ကဲ့ပ
ါမိသားစုထဲမှာဟုတ်ခူးခံရတဲ့သူတွေရှိခဲ့ပြီးတော့
မှာမိသားစုထဲမှာခူးခံရပါတော့ဒါပေမဲ့ကျမတော့ဒီ volunteer ဆက်လုပ်ခဲ့ကျမအိမ်ရခွဲနေရတယ်ပြီးတော့မိဘတွေဆိုတော့သူတို့တည်တတ်နေလို့ဒါပေါ့နော်ကျမဟုတ်ကူးစက်ခံခွင့်မရှိတာပေါ့နော်အဲ့လိုမျိုးပေါ့သူတို့ကဘယ်လိုဆိုသူတို့နေထိုင်ရတဲ့အနေအထားရက်ွက်အနေအထားတွေကဒီပတ်ဝန်းကျင်เนี่ยမကောင်းဘောเนาะလူတွေထူထမ်းမှုကြောင့်တိမ်နေတိမ်ကြီးတက်တက်ကြမလို့ဘေးအိမ်မှာပြင်ဒီအိမ်လည်းဖြစ်အဲ့လိုမျိုးဖြစ်ကြတာများပါတယ်ဒီမြန်မာနိုင်ငံမှာတော့အဲ့လိုမျိုးများကြတယ
်ဟုတ်ကဲ့ဒီကိုဗစ်ကာကွယ်မှုเนี่ยပတ်သက်ပြီးတော့ဒီတော့ဆန်းစုကြည်ဆိုရင်လည်းမကြမကြသတိပေးတာတွေရှိပါတယ်အဲလူတွေအနေနဲ့ပို့ပြီးပူပေါင်းဆောင်ရွက်ဖို့ပေါ့เนาะလူတွေရဲ့ life ဆောင်ရွက်မှုပိုင်းအားနေတယ်ဆိုတာမျိုးကိုဒီကျမကြီးဝန်ထမ်းတွေကလည်းပြောတာရှိပါတယ်ဆိုတော့ကိုရောစိတ်ဝင်တဲ့တယောက်အနေနဲ့အဲ့လိုတွေ့ရပါလားရှင
့်တွေ့ရပါတယ်ရှင့်လူတွေကလိုက်နာမှုအားနေကြပါတယ်တော်တော်အားနေကြပါတယ်ကျိုးဆိုလို့ရှိရင်အဲ့လိုရော mask မပါဘဲနဲ့တွားလာလာတာတွေလည်းမြင်တွေ့နေရပါတယ်ပြီးတော့လူမစုခြင်းပဲနဲ့ပဲစုဝေးပြီးတော့နေတာတွေအဲ့မျိုးတွေကိုတော်တော်များများတွေ့နေရပါတယ်ကိုယ်အသိစိတ်နဲ့ကိုယ်စီကန်းလိုက်နာကြလို့ရှိရင်တော့အစိုးရအမိန့်နေပါတယ်ထုတ်ပြန်ကြရတာမလို့ပါအခုကအဲ့လိုမဟုတ်ပဲနဲ့အမိန့်ထုတ်ပြန်ထားတဲ့ဓာရီရပဲလိုက်နာမှုတွေမရှိတာကိုတွေ့ရပါတယ
်အခုဆိုရင်ကူးစက်မှုရများလာတဲ့ခါကျတော့ဈေးဝင်နှန်းတွေပိုပြီးတော့ပြင်းမှန်းလာတယ်ဆိုတာလည်းကြားရပါတယ်ကိုယ်တိုင်ရောအဲ့လိုကြုံတွေ့ရပါလားရှင
်ရှိပါတယ်ရှင်အဲ့လိုမျိုးတွေရှင်အဲ့တော့ဒါဆိုဂျူတီတွေဖိတ်လာတဲ့ဂျူတီတွေမှာဥမာဝထားတိုင်းလူနာ3ယောက်လောက်ပဲကြည့်ရမယ်3ယောက်လောက်ပဲတွေးဆရမယ်ဆိုလို့ရှင်ဒီကိုဗစ်တန်တရားလူနာတွေက10ယောက်လောက်ဝင်လာတဲ့အချိန်မှာဆိုလို့ရှင်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာသူတို့ဟာကင်တယ်ဖို့အတွက်ကျမတို့က PPE ဝတ်မယ် PPE မဟုတ်တော့မှ level 2လောက်အထိဝတ်ပြီးတော့မှ temporary ကင်မယ်ဆိုတဲ့ခါကျတော့ခါတိုင်းပုံမှန်လုပ်တဲ့ routine လုပ်တယ်လို့မဟုတ်ဘူးပုံမှန်လုပ်တဲ့အလုပ်ကတော့ဒီလူနာ3-4ယောက်ကိုတစ်ခါလည်းပဲတစ်ပြိုင်တည်းပဲဟောဖြစ်တာပေါ့အခုကကိုဗစ်လူနာဆိုလို့ရှင်ရောက်တာနဲ့ချက်ချင်းကျမတို့ကလုပ်ပေးရတဲ့ပုံစံအနေထားရှိတဲ့ခါကျတော့အဲ့ဒီမှာဒီ level 2ဝတ်တာတို့ PPE ဝတ်တာအဲ့ဒါတွေဝတ်တာအစလူကိုစိတ်အနှောက်အယှက်ဖြစ်လာတာပေါ့နော်ဟိုကြာလာတဲ့ခါကျတော့ခဏခဏထထပြီးဝေးရတဲ့ဆိုတဲ့ခါကျတော့စိတ်ထဲမှာအလိုတော့နိုင်ငံပြီးတော့လေအဲ့လိုပေါ့ခါတိုင်းနားသလိုမနားတော့ဘူးနော်ဟိုမှာတိုက်စက်တိုက်လှုပ်ဝါလှုပ်ဝါလှုပ်ဝါပြီးတော့မှအလိုပေါ့ကိုကျူတီချိန်မှာတော့ကိုပြီးအောင်တော့လှုပ်ဝါတာပေါ့အဲ့လိုမျို
းအခုကလည်းကုသုံးနေရလည်းမကြသေးဘူးနော်ဒီအဝင်ထွက်ဒီ
ပိတ်ဟုတ်ကဲ့ကုသုံးကလည်းမကြသေးတော့ကျမတို့ရဲ့ volunteer ကာလကလည်းပြီးဆုံးဖို့အဖြစ်နိုင်လေးပေါ့နော်ဆက်ရအောင်မယ်လို့ဖြစ်ပါတယ
်ကိုလုံးနေတဲ့ဌာနကလည်းစစ်တဲ့ဌာနဖြစ်နေတယ်ဆိုတာတော့ယောဂတွေကျန်သွားတယ်ဆိုရင်တော့ခုတဲ့နေရာတွေမှာဒါနည်းနည်းတိတာဟောဒီရင်တိတာမင်းတိတဲ့သူကတော့
ဆက်ဖြစ်တယ်ဟုတ်ဆက်ဖြစ်တယ်လို့ဖြစ်နေမှာပဲဟုတ
်ကဲ့ဆ
ရာဟုတ်ကဲ့ပါဆရာ
ဒီကတူတဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာ Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မဲတွေဒီသတင်းပတ်အတွင်းပေးခဲ့တာနောက်ဒီ COVID ကာကွယ်ဆေးတွေဒီသတင်းပတ်အတွင်းမှာစတင်ပြီးတော့ထိုးပေးနေပြီဖြစ်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ မေရိကန်ပြည်အောင်စုမှသူရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တာပါဒါပေမဲ့ဒီရွေးကောက်ပွဲနေ့မှာကျင်းပတဲ့မဲတွေဟာနောင်တက်လာမယ့်အမေရိကန်သမ္မတကိုတည့်ရရွေးချယ်ခဲ့ကြရတော့မဟုတ်ပါဘူးအဲဒီရွေးကောက်ပွဲမှာလူအများစုကမဲပေးခဲ့ကြသူကိုအတီးပြုရွေးချယ်ပေးရမယ် Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်တွေကသာသမ္မတကိုမဲပေးရွေးချယ်ခဲ့တာပါ1989ခုနှစ်မှာကျင်းပတဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံကနေဒီစနစ်ကျင့်သုံးဖို့ဆုံးဖြတ်ခဲ့တာပါလူအများစုကြိုက်ကြတဲ့မင်းနဲ့ပြည်တော်စုစနစ်ပိုရလုံးပေါ်စေဖို့ပြည်နယ်ကိုစားပြုမဲဆိုပြီးတော့ခွဲခြားထားတာပါရွေးကောက်ပွဲနေ့မှာမဲအများစုတာရတဲ့သမရကိုယ်စားလှယ်လောင်းကိုပြည်နယ်ကိုစားပြုမင်းနဲ့ထပ်မံအတည်ပြုပေးရတာပါ Georgetown တက်သူဥပဒေပါမခ Caroline Frederickson ကအခုလိုပြောပါတယ်
Well, so it's understandable that lots of people are confused because many of the issues around
လူတွေကဒီအကြောင်းနဲ့ပတ်သက်ပြီးသိမရှင်းကြတာလဲနားလည်ပေးနိုင်ပါတယ် Electoral College ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မင်းနဲ့ပတ်သက်လို့အခုဒီချိန်လောက်လဲအငင်းပွားစရာမဖြစ်ခဲ့လို့ပါဒါကြောင့်လဲပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်တွေနဲ့ပတ်သက်တဲ့ကိစ္စရမှန်သမျှဘယ်ရက်မှနောက်ဆုံးထားဖြေရှင်းရမယ်ဆိုတာမျိုးတရားရုံးချုပ်ကရက်သတ်မှတ်ပေးထားပါတယ်ဒီဇင်ဘာ14ရက်နေ့မှာဒီကိုယ်စားလှယ်တွေအလုံးတွေ့ဆုံပြီးသူတို့ပြည်နယ်ရဲ့မဲပေးခဲ့ပါတယ
်အမေရိကန်ပြည်ထောင်စုပြည်နယ်အလုံးမှာအထူးကိုယ်စားလှယ်မဲ938မဲရှိပြီးတော့ပြည်နယ်လူဦးရေအလိုက်အထူးကိုယ်စားလှယ်မဲရေအတွက်ရရှိသွားတယ်ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်နဲ့လူဦးရေအလိုက်ရရှိတဲ့အောက်လွှတ်တော်အမတ်ရေအတွက်ပေါင်းပြီးတော့အထူးကိုယ်စားလှယ်မဲရေအတွက်ရရှိတာပါဒီအထူးကိုယ်စားလှယ်မဲ290ထက်မနည်းရရှိသူဟာသမ္မတဖြစ်လာတာပါ
So when you vote in your stateand you vote for you know in this case for president for either Joe Biden
သက်ဆိုင်ပြည်နယ်ရေးအလိုက်ကိုကြိုက်တဲ့သမ္မတကိုမဲပေးကြတဲ့အခါမှာ Joe Biden မဲဖြစ်ဖြစ် Donald Trump မဲဖြစ်ဖြစ်လူအများစုကထောက်ခံတဲ့တယောက်ယောက်ကိုရွေးချယ်ပေးဖို့သက်ဆိုင်ရာအထူးကိုယ်စားလှယ်အဖွဲ့ရှိပါတယ်ဒီအထူးကိုယ်စားလှယ်တွေဟာသက်ဆိုင်ရာပြည်နယ်ကလူအများစုထောက်ခံတဲ့သူကိုအတီးပြုတ်ပေးတဲ့သဘောနဲ့မဲပေးရတာပါ
အထူးကိုယ်စားလှယ်မဲကိုင်ဆောင်ထားသူတွေဟာသက်ဆိုင်ရာပြည်နယ်မှာဒီသတင်းပတ်တွင်စုစည်းမဲပေးခဲ့ကြပါတယ်။လာမယ့်ဇန်နဝါရီ6ရက်နေ့မှာတော့ဒီပေးထားတဲ့မဲတွေကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးရမှာပါ။အမေရိကန်မှတ်တမ်းဌာနရဲ့အဆိုအရတော့အမေရိကန်သမိုင်းမှာအထူးကိုယ်စားလှယ်တွေဟာပြည်နယ်ကလူများစုရွေးချယ်ခဲ့တဲ့သမရကိုယ်စားလှယ်လောင်းကိုအကြေအဝနီးပါးမဲပေးခဲ့ကြပါတယ်။လာမယ့်2021ဇန်နဝါရီလ20ရက်နေ့မှာတော့အမေရိကန်သမ္မတနဲ့ဒုသမ္မတတို့နှစ်ဦးစံသစ္စာကြေညာကြမှာပါဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲတွေကတော့သမိုင်းမှာထူးထူးခြားခြားအငင်းပွားစရာတွေလည်းဖြစ်ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်မှာဒီရွေးကောက်ပွဲမှာသူအနိုင်ရတယ်လို့အမည်အခုချိန်ထိပြောဆိုနေသလိုဒီရွေးကောက်ပွဲမှာမဲလိမ်မဲခိုးမှုတွေရှိခဲ့တယ်လို့အထောက်အထားခံငယ်မှာမရှိဘဲပြောဆိုနေစေဖြစ်ပါတယ်သမရရဲ့ Republican Party ဝင်လွှတ်တော်အမတ်များကလည်းသမရနဲ့အတူယက်တည်နေကြတာပါဒါပေမဲ့လည်းအထူးကိုယ်စားလှယ်မဲရီနဲ့အနိုင်ရရှိသူဟာ Joe Biden ဆိုတာကိုအတည်ပြုပြီးတဲ့နောက်မှာတော့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကလည်းတရားဝင်အတိအမှတ်ပြုဂုဏ်ပြုကြောင်းပြောဆိုလာပါတယ
် The Electoral College has spoken. So today I want to congratulate President-elect Joe Biden. The President-elect is no stranger to the Senate.He's devoted himself to public service for many years.
ဒီကနေ့သမ္မတဂျိုးဘိုင်ဒန်ရဲ့ဝန်တာကုန်ရဲ့အကြောင်းနဲ့မစ္စတာဘိုင်ဒန်ဟာအထက်လွှတ်တော်နဲ့ရင်းနှီးပြီးသားလူတစ်ယောက်ဖြစ်တယ်။ကိုယ်တိုင်ကပြည်သူဝန်ထမ်းအဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူဖြစ်ပါတယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောသွားတာပါ။အလားတူ California ပြည်နယ်ကိုစားပြုအထက်လွှတ်တော်မှတ်တမ်းဦးဖြစ်တဲ့ရွေးကောက်ခံသူသမ္မတ Kamala Harris အတွက်လည်းဂုဏ်ယူကြောင်းနဲ့မတူကွဲပြားမှုတွေဘယ်လိုပဲရှိရှိအမေရိကန်ပြည်သူအားလုံးတော်ပထမဆုံးအမျိုးသမီးဒုသမရတယောက်ဖြစ်လာတဲ့အတွက်အားလုံးဂုဏ်ယူသင့်ပါတယ်လို့လဲမစ္စတာမက်ကွန်နဲကအမေရိကန်သမရရွေးကောက်ပွဲကျင်းပပြီးသတင်း၆ပတ်အကြာမှာအခုလိုဂုဏ်ပြုစကားပြောကြတာပါပြည်နယ်ကိုစားပြုသမရရွေးချယ်ရေး Electoral College အဖွဲ့ရဲ့အတည်ပြုချက်မထွက်ခင်တနင်္လာနေ့အထိတော့မစ္စတာမက်ကွန်နဲအနေနဲ့ဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရရှိသူအဖြစ်တရားဝင်ထုတ်ဖော်ပြောဆိုတာတွေမလုပ်ခဲ့ပါဘူးအမေရိကန်ပြည်အောင်စုမှာအရေးပေါ်အသုံးပြုဖို့အတည်ပြုထားတဲ့ Pfizer ကုမ္ပဏီတို့ COVID-19 ကာဝယ်ဆေးကို Michigan ပြည်နယ်ကမလာဇူးမြို့မှာရှိတဲ့ Pfizer ဆေးကုမ္ပဏီဆက်ယုံကနေနိုင်ငံတော်ဝန်ဖြန့်ဖြူးရေးစင်တာတွေကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်ပေးနေပါပြီ။အေးခဲနေအောင်စီမံထားတဲ့တူလောင်ဘုံတွေထဲထည့်ပြီးတော့ပို့ဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့ Coronavirus ကာဝယ်ဆေးစထိုးပေးနေပြီးတော့ပထမဦးစားပေးအနေနဲ့ကျန်းမာရေးဝန်ထမ်းတွေအသက်အရွယ်ကြီးသူတွေကိုဦးစားပေးထိုးပေးနေတာပါ။ အမေရိကမှာဒီဆေးကိုစထိုးသူကတော့နယူးယောက်လောင်းအိုင်လန် Jewish Medical Center ကသူနာပြုဆန်ဒရာလင်ဇီဖြစ်ပါတယ်
I feel great. It didn't feel any different from receiving my annual influenza vaccine.
အလောင်းစင်ပြေပါတယ်။နှစ်စဉ်နှစ်တိုင်းထိုးရတဲ့ရာသီတုပ်ကွေးကာကွယ်ဆေးထိုးရတယ်လို့ပါပဲ။သူနာပြုတရားအဖြစ်နဲ့တာဝန်ထမ်းရွက်နေရတာကြောင့်ခုံယူမိတယ်လို့ကာကွယ်ဆေးထိုးကြဖို့အတွက်ကိုလည်းလူတွေအနေနဲ့ယုံကြည်လာအောင်စပြီးတော့လောက်ပြခွင့်ရတဲ့အတွက်ကျေနပ်မိပါတယ်။အားလုံးကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။ဒီကာကွယ်ဆေးထိုးဖို့ဟာအလုံးအတွက်အရေးကြီးတယ်လို့အလုံးရဲ့မျှော်လင့်ချက်လူတွေအကုန်လုံးပြည်အနေနဲ့ကင်းရှင်းဖို့အတွက်လည်းလိုအပ်ပါတယ်
။သူဟာအဲ့ဒီဆေးမှာကိုဗစ်ရောဂါတွေကိုလက်နဲ့ချီကုသပေးနေသူပါ။အခုအခါမှာတော့ COVID-19 ကရောဂါကြောင့်အမေရိကန်ပြည်အောင်စုမှာတည်ဆုံးသူ3သိန်းကျော်ရှိလာပါတယ်။ဒါကြောင့်အခုလိုကာကွယ်ဆေးထိုးဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကလည်းတိုက်တွန်းထားပြီးတော့အမေရိကန်သမ္မတတွေဖြစ်ကြတဲ့ Bill Clinton, George Bush, Barack Obama တို့ကလည်းလူလူအနေနဲ့ကာကွယ်ဆေးပေါ်ယုံကြည်မှုရှိဖို့ဒီကာကွယ်ဆေးထိုးအလဲကျလာချိန်ကြာရင်ရုပ်သံကင်မရာရှိမှသူတို့ကာကွယ်ဆေးထိုးမယ်ဆိုပြီးတော့ပြောဆိုထားပါတယ်လက်ရှိမှာတော့ American ဆိုရဟာ Pfizer ကုမ္ပဏီကနေ6 dose တန်းတရာမှာထားပြီးတော့ Moderna ကုမ္ပဏီကနေတန်း200လောက်မှာထားတာကြောင့်တကယ်လို့သာနှောင့်ယှက်ကြံ့ကြံ့မှုတွေမရှိဘူးဆိုရင်လာမယ့်2021နှစ်လောက်မှာ American တန်း150လောက်ကာကွယ်ဆေးထိုးပြီးနေမှာဖြစ်ပါတယ် Pittsburgh Tech တို့ကကာကွယ်ဆေးသုတေသနဌာနညွှန်ကြားမှု Paul Dubrat ကအခုလိုပြောရတယ
် So whenever you think about the United States we have 350 million people
American ပြည်အောင်စုမှာလူဦးရေ350လောက်ရှိပါတယ် State dose 350မှာလိုက်ရုံနဲ့မပြီးပါဘူးတယောက်ကိုဆေးနှစ်ကြိမ်ထိုးရမှာဆိုတော့နှစ်ဆလိုပါတယ်လို့သူကပြောပါတယ် John Hopkins သုတေသနစီရင်အရာ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်သူ18တန်းကျော်ရှိပြီးကဘာပေါ်မှာဒီယောဂကူးစက်မှုနဲ့တည်ဆုံမှုအများဆုံးဖြစ်ပါတယ်။ကဘာတဝမ်းမှာတော့ဒီယောဂကူးစက်မှုပေါင်း84တန်းကျော်နဲ့တည်ဆုံသူ36တန်းကျော်ရှိပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတက်ပါ။ COVID-19 ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးမှုဟာလာမယ့်2021ခုနှစ်မှာလူတွေနေစဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ကာကွယ်ဆေးမပေါ်ခင်ကဒီယောဂါပိုးရှိမရှိစမ်းသပ်ဆစ်ဆေးတာနဲ့အခုကာကွယ်ဆေးတွေပေါ်လာခဲ့တဲ့နောက်ပိုင်းစမ်းသပ်မှုမှာဘာတွေသတိထားဖို့လိုပါသလဲ။မြောက်ကရိုလိုင်းနားပြည်နယ် Greenfield က Biden Medical Center အနုစည်းဝါဘေးကဒက်ခရတန်တာဝန်ကဒေါက်တာချူမြတ်တဲကိုနေ့ရက်ပြီးတင်ပြပေးမှာပါ။
ဒီလိုတော့ညက်တကွဲကျန်းကဘိုင်ဒန်မန်နေဂျာစင်တာကနော့ကယ်ရိုလိုင်းနာမှာအဲဒီမိုက်ခရိုဘိုလော်ဂျီလက်ပါပေါ့နော်အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်3မျိုးမှာမှာ2မျိုးကတော့ကိုဗစ်ကိုဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိရှိသူ့ရဲ့ RNA ကိုစံတက်တာ antigen test ထုတ်တာရယ်ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတယ်နည်းရယ်ဆိုနှစ်အဲဒီနှစ်ခုကတစ်မျိုးနောက်တစ်မျိုးကကြတော့antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုဟာ black mass ရှိရှိရှိရောဂါရှိပြီးသားဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူ test အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာ2မျိုးပေါ့နော်ရောဂါပိုးရှိလားရေခံအားရှိလားဆို
တော့အဲ့လိုမျိုး CCR နဲ့ antigen ဒီအိမ်နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတောင်းလဲဆိုတာ ਨੇ
antigen ကများတော့အားဖြင့် primary care ပေါ့နော် primary care office တွေမှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်ဘာလဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲမြန်လဲမြန်တယ်ဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလက်ဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြရဆိုရင် clinic ကိုသွားကြရဆို clinic မှာ point of care ဆိုပြီးတော့သွားတိုက်ရိုက်တာပေါ့နော်အဲ့စတဲ့မှာတုံးတာများတယ်ပြီးတော့ PCR ရကြတော့ test platform ကလည်းအမျိုးမျိုးရှိရတော့ကြောင့်မလို့ဘယ်လို lab တွေထဲမှာပဲတုံးတာများတယ်ပေါ့နော် PCR test က
ဒီယောဂါပိုးရှိမရှိစမ်းသပ်တဲ့ဆံမှာကိုခန်းကစမ်းတာဘယ်အချိန်မှာတုံးပါလဲ
ကိုခန်းကစမ်းတာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူတဘောနဲ့သူအရင်တုန်းကကိုဗစ်ရှိတာလားမရှိတာလားမသိဘူးဆိုတော့သိကျင်နေဆိုလို့ရှိရင်အဲ့ဒီအချိန်မှာတုံးလို့လည်းရတယ် နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးကြီးနဲ့အနစ်တက်လိုက်ပါတယ်ပေါ့နော်ပြေအောင်တင်ဖို့အတွက်တက်လိုက်တယ်ဆိုလို့ရှိရင်သူမှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါပေမဲ့တခြားကိစ္စကြောင့်မလို့ဒါစိတ်ရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တော့ကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်ဆိုတော့စက်တင်အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တိုင်မသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်ကသိတယ်နဲ့ဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့နော
်အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့တရားမျိုးစံတမ်းမှုကတော့ဘလောက်အရေးပါလဲပြောပြပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးလာစံတမ်းတဲ့ test ကကြတော့ antibody test ပေါ့နော်ဆရာဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမတလုံးထိုးတည်ဖြစ်စေဒုတိယတလုံးထိုးတည်ဖြစ်စေ cost ပြည့်သွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းဖို့အတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော်
ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိမတ်ပြုပြီးတော့ကိုယ်ခံအားတွေထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိဆန်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်တယ်လဲပြောပြပေးပ
ါပြီးတော့ရှိနိုင်ပါလေယောဂပိုးရှိဆိုတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးရပါတော့။အဲကြာမှာကိုယ်ခန္ဓာနေပြီးတော့မှ antibody ထုတ်တယ်။အဲဒီအချိန်မှာကိုက covid test လုပ်တယ်ဒီဆိုဆောင်ကတော့ antigen နဲ့ CPP PCR ပဲဖြစ် covid test လုပ်တဲ့ဟာနဲ့တွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်။ဆိုတော့ဒါကလည်းအချိန်ပုံမှန်မူတည်တယ်ပေါ့နော်။အကယ်၍ကာဝစီဖိုးလိုက်ရလို့ဆိုလို့ရှိရင်လည်းကယ်ပြီးဟိုဖျားလာရင်နာလာရင်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီမှာဟိုကိုဗစ်ဝါတိုင်းလေဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြရမှာငါမကာဝယ်ဆေးထိုးရတယ်ဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အခြေအနေရှိနေပေါ့နော်အကျဉ်းရေးကိုကကိုဗစ်ကြောင့်လည်းဖျားတာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပေါ့နော်ဆိုတော့အဲ့ဒီမှာဘာကြောင့်ဟိုဖြစ်မှမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝယ်ဆေးရလည်းထိုးရပြီးသားမှာမှာကိုဗစ် test ပါတောင်းနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော်
ဒီ covid 19 testing နဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ testing အတွက်က test kit ဆီရတဲ့တိတ်မရပါဘူး။ဒါမျိုးအနေထားမျိုးမှာဒီ testing လုပ်ဖို့အတွက်ဆိုလို့ရှိရင်ဘလို့အကြံပေးချင်ပါလဲဒီကရောဂါပိုးရှိမရှိစမ်းသပ်တာ။
ဘလို့မျိုးပေါ့နော်။ test available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော်။ testing က limited capacity လို့ခေါ်ပါနော်။ limited ဖြစ်နေတဲ့အချိန်မှာကိုကရောဂါလက္ခဏာပြလာတာတို့လူမျိုးကိုဗစ်လူမျိုးဆင်ဆင်ဖြစ်တာတို့အခုဒီစောင်းနေရတိဖြစ်နေတဲ့ကြောင့်မလို့ကိုဗစ်လက္ခဏာနဲ့တုပ်ကွေးလက္ခဏာနဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိုက်ပြောလူမျိုးတော့မရှိနေတဲ့အချိန်မှာဘာအကြံပေးလို့ရလဲဆိုတော့ကိုယ့်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ဆိုတာ antigen test ကတော့ပြနိုင်တော့ကောင်းတာပေါ့ antigen test က PCR test လို့ရှိရင်ပေးရုံနေခင်းနေပြီမှာတုံးတာများတဲ့အတွက်ကြောင့်လို့ antigen test ကလည်းနည်းနည်းလွယ်လေလွယ်လေပြီးတော့စရိတ်လည်းနည်းနည်းပတ်ပါလေပေါ့နော်အဲ့လိုမျိုးတွေရှိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းတက်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းတက်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူ quarantine လုပ်နိုင်ရင်လို့တို့တက်တနေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအသိတွေပါနေတယ်ပေါ့နော်သူခွင့်နိုင်တော့ခွင့်နေပြီးတော့ quarantine လုပ်နေပေါ့နော
်ဒေါက်တာဖြူမြတ်တွေပါကိုဗစ်ရောဂါပိုးရှိမရှိအမြင်စစ်ဆေးနိုင်တဲ့အိမ်သုံးကိုဗစ် -19 ပိုးစစ်ကိရိယာတစ်မျိုးကိုတော့အမေရိကန်နိုင်ငံကလူစီရာကုမ္ပဏီကနေတည်ခံနိုင်ပြီဖြစ်ပါတယ်။နိုင်ဝက်လောက်တွင်အဖြစ်ထုတ်ပြနိုင်တဲ့ဒီကိရိယာကိုဆံဝင်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်တွင်ကျယ်ကျယ်သုံးနိုင်ဖို့တော့အချိန်ယူရအောင်မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်။သောတာရှင်များရှင်၊ချမ်းကြီးလှလာတဲ့ဒီဇင်ဘာကိုရောက်ပြီဆိုရင်စောင်းသချင်းလေးတွေကိုသောတာရှင်တွေအတွက် VOA မြန်မာပိုင်းကအမြဲတင်ဆက်ပေးနေတာပါ။ဒီကနေ့ဒီဇင်ဘာလ18ရက်နေ့တောက်ကြနေ့ညအတွက်တော့အဆိုတော်လေးဖြူရဲ့လွမ်းသူအိမ်မက်ဆိုတဲ့တင်ပြခြင်းလေးနားဆင်ကြရအောင်ပါရှင်။Thank you.
က်လက်ပြီးတော့သတင်းချင်းချုပ်ကိုကြေညာပေးပါမယ်။မိုဒါနာကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့အမေရိကန်အစအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ရဲ့အထူးအကြံပေးကော်မတီကကြာရာပတိနေ့မှာထောက်ခံအတည်ပြုပေးခဲ့ပါတယ်။ဒီကရက်တပတ်က Pfizer နဲ့မိတ်ဖက် BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးတွေအတည်ပြုလိုက်ပြီးတပတ်အကြာမှာသီးခြားလွတ်လပ်တဲ့ကုမ္ပဏီအဖွဲ့ဝင်တွေ9နိုင်ကြအောင်ဆွေးနွေးပြီးမှ Moderna ရဲ့ကာကွယ်ဆေးတွေကိုထောက်ခံခဲ့တာပါ FDA Agency ဘက်ကဒီကာကွယ်ဆေးကိုအမြန်ဆုံးအတည်ပြုပေးမှာဖြစ်ပြီးအစောဆုံးတောက်ကြနေအောင်ဖြစ်နိုင်တယ်လို့ Agency အကြီးအကဲ Stephen Hung ကကြေညာပေးနေမှာပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုက်ခင်သတင်းသူသတင်းမားတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကသတင်းမားတွေဆိုပြီးဆွတ်ဆွဲခံရတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ဒီကရက်တပတ်မှာကြေညာခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့9ရက်သားချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံတွေတော့အခုလှုပ်ဆောင်ချက်ကအကျုံးမဝင်ပါဘူး။မြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတော့သတင်းသူသတင်းမားတွေကြည်ကြဲပြပြထွက်ပေါ်နေတာပါ Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာသတင်းလူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့ဓာတ်လူကြီးများမဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါတယ်။စီကံတစ်ခုတည်းချမှတ်ထားရုံနဲ့နိုင်ငံပေါင်းစုံမှာအလုပ်ဖြစ်မယ်လို့ Facebook က2016ခုနှစ်မှာမျှော်လင့်ခဲ့တယ်လို့မျိုး YouTube က2020မှာယူဆနေပုံရတယ်လို့လည်း Harvard ဥပဒေရေးရာဌာန Evelyn Doig ကတုံ့ပြန်ပါတယ်။ American နဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုမှုတွေကို Facebook ကနားထောင်ပြီးတော့မတူကွဲပြားတဲ့စီကံတွေချမှတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ YouTube ကတော့အဲ့ဒီဝေဖန်မှုပေါ်တုံ့ပြန်တာမျိုးမရှိသလိုသူ့စီးနင်းစီကံတွေအတိုင်းလိုက်နာမှုရှိအောင်ဆက်လက်လုပ်ကိုင်နေပြီးတော့2020တတိယလီလာဘတ်မှာအမုံစကားဖြတ်မှုပေါင်း9400ကျော်အပါအဝင်သူ့ရဲ့မူဝါဒချိုးဖောက်မှုပေါင်း1.8 ထန်ကျော်ကိုဖယ်ရှားခဲ့တယ်လို့ပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လာပါပဲရှင်။ကျမနှမလာပါ
This program has come to you from the Voice of America, Washington.